အိန္ဒိယနိုင်ငံမှာအရေးပေါ်အသုံးဖြစ်ခွင့်ပြုပေးဖို့ကိုဗစ်-19ကာကွယ်ဆေးသုံးမျိုးကိုအစိုးရကတုံ့တန်နေပြီးဆေးဝါးဖြန့်ဖြူးရေးအတွက်လည်းပြင်ဆင်နေပါတယ်။ အောက်စဖို့တက္ကသိုလ်နဲ့အက်စထရာဇနက်ကာဒုတ်ကာကွယ်ဆေး၊ဖိုင်ဇာကာကွယ်ဆေးနောက်အိန္ဒိယနိုင်ငံတွင်မှာပဲဆက်သက်ထားတဲ့ဘားရက်ဘိုင်အိုတက်ရဲ့ကာကွယ်ဆေးသုံးမျိုးကိုအသုံးပြုခွင့်ပေးဖို့တုံ့တက်နေတာပါ။ နိုင်ငံရဲ့အကြီးဆုံးလေဆိပ်ကြီးမှာတော့လာမယ့်ဇန်နဝါရီလတည်းမှာ တရက်ကို COVID-19 ကာကွယ်ဆေးပလင်းပေါင်း5.4သန်းဖြန့်ဖြူးနိုင်ရေးစီစဉ်နေတဲ့အကြောင်း ဒေးလီ နိုင်ငံတကာ လေဆိပ် လီမစ်တက် DIEL ရဲ့အမှုဆောင်အရာရှိချုပ် ဘီဒက် ကူမာ ဂျပူရီယာ ကပြောပါတယ်။ လူဦးရေသန်း 1300 ရှိတဲ့အိန္ဒိယမှာ ကိုရိုနာ ဗိုင်းရပ်စ် ကူးစက်သူအရေအတွက်က 10,000ကျော်ကိုရောက်ရှိနေပြီး ကမ္ဘာမှာ ဒုတိယမြောက် ဗိုင်းရပ်စ် ကူးစက်မှုအဆိုးဆုံးနိုင်ငံဖြစ်နေပြီး ကာကွယ်ဆေးကအရေးကြီးနေတာဖြစ်ပါတယ်။